ထိုင်းနိုင်ငံမှာရွှေ့ပြောင်းအလုပ်သမားများဆိုင်ရာဥပဒေအသစ်မကြခင်ပြဋ္ဌာန်းမှုရှိနေတာကြောင့်အလို့အပ်တဲ့ဆာရက်ဆာရန်အထောက်အထားတွေယူနိုင်ဖို့ထောင်နှင့်ချီတဲ့မြန်မာအလုပ်သမားတွေနေရအသီးသီးကိုပြန်နေကြပါတယ်သူတို့အနေနဲ့ထိုင်းနိုင်ငံကိုပြန်လာပြီးတရားဝင်အလုပ်လုပ်နိုင်ဖို့အတွက်အခုလိုနေရပြန်နေကြတာလို့ဆိုပါတယ်နိုင်ငံသားအလုပ်သမားများစီမံခန့်ခွဲရေးဥပဒေအရတရားဝင်အထောက်အထားမရ ၄သိန်းကနေ၈သိန်းအထိပေးဆောင်အောင်မှာဖြစ်ပါတယ်။အလုတ်ရှင်အလုတ်သမားအပါဝင်သက်ဆိုင်သူအားလုံးအသစ်ထုတ်ပြန်တဲ့ဥပဒေနဲ့အညီဆောင်ရွက်နိုင်ရေးအတွက်ဇွန်လ23ရက်ကစလို့ဥပဒေအသစ်ကိုရပ်ပေါင်း120အထိဆိုင်းငံ့ပေးထားမှာဖြစ်ကြောင်းထိုင်းအစိုးရကပြောပါတယ်။ထိုင်းနိုင်ငံတက်ခိုင်မဲဆောင်မျိုးကနေနေဆက်ထွက်ကျော်ပြီးမြန်မာနိုင်ငံမြဝတီဘက်ကိုပြန်လာကြတဲ့မြန်မာရွှေပြောင်းအလုပ်သမား1000လောက်အတွက်လိုအပ်တာတွေဆောင်ရွက်ပေးနိုင်ဖို့မြန်မာအစိုးရကယာယီအကူအညီပေးရေးဌာနဖွင့်ထားတယ်လို့လည်းထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်။ပြည်တော်ပြန်နေကြတဲ့မြန်မာအလုပ်သမားတွေထံကငွေညစ်နေတဲ့ဗီဒီယိုမှတ်တမ်းတွေထွက်လာပြီးတဲ့နောက်တက်ခရံရဲအရာရှိ3ဦးကိုယာရုကဖယ်ရှားပြီးမဲဆောက်ရဲစခန်းမှာအဆောင်အဖြစ်ရွှေပြောင်းတာဝန်ပေးလိုက်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မြန်မာအလုပ်သမားတွေနီးတူလွန်ခဲ့တဲ့ရက်ပိုင်းအတွင်းထောင်နဲ့ချီတဲ့ကမ္ဘောဒီးယားအလုပ်သမားတွေဟာလည်းသူတို့တိုင်းပြည်ကိုပြန်နေကြတယ်လို့ဆိုပါတယ်